စကိုင်းတိုင်းကံလူမျိုးနယ်တောင်ချမ်းကိုစစ်ကောင်စီတပ်တွေကဩဂတ်စ်လ30ရက်နေ့မှာစစ်ကြောင်းဝင်ရောက်ခဲ့တဲ့အတွက်ကြေးရွာ14ရွာထဲမှနေကဒေသခံ2000ကျော်ထွက်ပြေးနေကြပါတယ်။ဒေသခံတချို့တပ်ဖြတ်ခံရပြီးဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကအခုလိုပြောတဲ့နောက်ဆုံးအခြေအနေကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီတပ်ခမာယာ36နဲ့ပြူစောတီပူပေါင်းတပ်အင်အား130ကျော်လောက်ပါတဲ့စစ်ကြောင်းနဲ့ပြူစောတီအင်အား60ပါတဲ့နောက်ထပ်စစ်ကြောင်းနှစ်ခုပေါင်းပြီးတော့ကက်ဘလူးမြို့နယ်တောင်ချမ်းကိုဩဂတ်စ်လ30ရက်နေ့ကဝင်ရောက်ခဲ့တာပါ။မနေ့ကမနက်အာရုံတက်ချိန်လောက်မှာဒီစစ်ကြောင်းနှစ်ခုဟာထန်းကုန်းတိုက်နယ်တရက်ခေါင်းကျေးရွာကိုအရှိန်အောင်ပိတ်ပြီးတော့ဝင်ရောက်ခဲ့ပြီးထွက်ပြေးကြရတဲ့စစ်ဆောင်တွေကိုရန်တမ်းပစ်ခတ်ခဲ့တယ်လို့ဖမ်းဆီးခံရသူတွေလည်းရှိတယ်လို့ KB3 ဒေတာကာကွယ်ရေးအဖွဲ့ကတာဝန်ခံကိုစောကပြောပါတယ်
။လက်က9နာရီလောက်ကိုဒီတောင်တိုင်းနယ်တဲ့ဒီကမ်လီနယ်ပေါ့ဒီတောင်တိုင်းနယ်တဲ့ဒီတဲ့ခေါင်းကြီးကဝင်ရောက်စီးနေတာဗျ။အဲလောလောဆယ်တော့ကျွန်တော်ဒီကြိုးတက်ထားခဲ့တာက3ယောက်ရယ်ဖမ်းသွားတာတော့လောလောဆယ်1ယောက်ပဲကြားတယ်ဗျ။ကျွန်တော်ဒီဘက်နယ်မှာတော့ဘူးတော့တယောက်တဲမှနေခဲ့တဲ့အတက်50ကျော်လောက်ဘူးတော့တယောက်လည်းပြစ်တက်ထားခဲ့တယ်ပြီးကြတော့ကျွန်တော်ထလန်ကြံရွာကဒီတယောက်ကလည်းဆန့်သွားတယ်တယောက်ကတော့ပြစ်တက်ထားခဲ့တယ်ဒီကားကဒီကျွန်တော်ဒီကိုင်းယူဘက်ကကိုင်းယူရွာကတယောက်ကလည်းဒီပြစ်တက်ထားခဲ့ကြ
ကန်ယိုဖလန်ချိုင်းစားတဲ့ကျေးရွာတွေကဒေသခံတွေဟာလူကလေးရက်အနေငယ်ကလေးကစစ်ဘေးရှောင်လာကြရသူတွေဖြစ်ပါတယ်။ရွာသေးရွာနဲ့စီဆုံကြီးရွာမှာစစ်ကောင်စီတပ်က၄ရက်စခန်းကျတပ်ဆွဲနေကြတာကြောင့်အဲ့ဒီအနီးဝင်းကျင်မှာရှိနေတဲ့ကျေးရွာတွေကဒေသခံတွေဟာထန်းကုန်းတိုက်နယ်ဘက်ကကျေးရွာတွေကိုစစ်ဘေးရှောင်နေကြတာပါ။မနေ့ဩဂတ်စ်လ30ရက်နေ့မှာတော့စစ်ကောင်စီတပ်တွေဟာထန်းကုန်းတိုက်နယ်အတွင်းကကျေးရွာတွေကိုပါစစ်ကြောင်းဝင်ရောက်လာတာကြောင့်မနက်အာရုံတက်ချိန်မှာပဲအလင်းစလို့ထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဗာပစ္စည်းမှမတင်နိုင်ပဲလူလူထွက်ပြေးခဲ့ကြရတာဖြစ်တဲ့အကြောင်းစစ်ဘေးစစ်ရှောင်တွေရဲ့အခြေအနေကိုကိုစောကအခုလိုပြောပြပါဗျာ။ဒီဆို
တက်တန်ဆိုမိုးရတဲ့ကားရွာနဲ့မူးရွာတွေဝင်လာတာဆိုတော့တူတူတောင်းရတာခက်ခဲကြတယ်ကြ။မိုးရွာဝင်လာတော့တော့တဲဆိုတော့ဒီလိုလည်းမဒီနေရပြပြီးဝင်လာခဲ့တယ်ဝင်လာတဲ့အချိန်မှာဒီလူတွေကပထမဆုံးဆောင်းနေရတဲ့ညာပိုင်းကတည်းကရှောင်းလာခဲ့တယ်အဲဒီပလန်ကြီးတို့ဒိုးဘူးတို့ပူမျိုးတို့အဲတောင်ဘက်ကဆိုရင်ဒီကုန်းကဒီဟာတွေကဘယ်နဲ့တို့အဲဖူကုန်းတို့မင်းပါတို့တထုပ်ကုန်းတို့အဲ့ဒါတွေကညာကရှောင်းနေတာဒီခေါင်းလေးမှာရှောင်းနေကြတာဆိုတော့ဒီကတည်းကဆောင်းရောက်လာခဲ့ဆိုကြတော့ဒီစုပြန်ပြီးရတယ်ဒီအမေဆာအဲဘုရားထားဆိုဘုရားရဲ့အတုံးပင်းကြီးတွေဒီကမစားအောင်ခါခဲ့ရတယ်ကွာဆိုင်ကျော်ပေါ့အချီကြီးဒီရုပ်ရက်ပြီးပြီးရတာပေါ့ဒီစားရဲ့ရိတ်စားတွေလည်းအုံခါခဲ့ရပြီးပြီးရတယ
်အနည်းဆုံးကျေးရွာ14ရွာလောက်ကလူ1000ကျော်လောက်စစ်ဘေးတိတ်ဆောင်နေရပြီးလက်ရှိမှာသူတို့အတွက်စားနဲ့ရိတ်ခါတွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးရှောင်တွေကိုကူညီနေတဲ့ကျွန်းလာကပ်ဘလူးတက်ကြွလှူရှားသူများအဖွဲ့တာဝန်ခံကအခုလိုပြောပါတယ်
အဓိကတော့လိုအပ်ချက်ကတော့စားနဲ့ရိတ်ချာပေါ့အဲ့ဒါကတော့အဓိကလိုတာပေါ့ပါလို့လေဆိုတော့ဒီဘက်ကယွာလေးရပဲတိုင်းနဲ့သူတို့ကျွေးထားရတာပေါ့လေအဲ့တော့ကြာဒီဘက်ကယွာလေးကလည်းတစ်ခါမဟုတ်တစ်ခါဆိုတော့သူတို့ဟိုအခက်ခဲတွေရှိတာပေါ့နောက်တစ်ခုကဒီယွာကအလုံးပေါင်းဆိုရင်14ပေါ့ကျော်တာပေါ့နော်အဲ့တော့ကြာတော့လူဦးရေအားဖြင့်လည်း2000အကျုံမှရှိနေလို့ကျွန်တော်တို့ခန့်မှန်းထားတာပေါ့အဲ့တော့ကြာသူကဒီစစ်ကြောင်းကြောင်းဝင်လာပြီးဖြစ်ဆိုလို့ရှိရင်ဒီဒီစရာကြော်ရီမှာဟိုလက်ပြတာပေါ့အဲဒီစစ်ဆောင်ရတာပေါ့ဆရာမအဲ့တော့ကျတော့ဒီသူတို့စစ်ဆောင်ရတဲ့ကြော်ရီကတော့အဲဒီအတိကတော့ဒီစားနဲ့ရိတ်ခါလို့ပါလို့တော့ဟိုလူတာပေါ့ဆရာမ
စစ်ဘေးရှောင်တွေအတွက်စားနဲ့ရိတ်ခါအပြင်စေဝါနဲ့အမိုးအကာတွေလည်းအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်အခုချိန်မှာတရက်ခေါင်းကြီးရွာကစစ်ကောင်စီတပ်တွေဟာသူတို့အထိုင်စခန်းရှိရာဒန်းပေကြေးရွာဘက်ကိုဒီကနေ့မနက်ပိုင်းကပြန်လည်ထွက်ခွာသွားကြပြီဆိုပေမဲ့မလားမကန်နေရာမှာပဲရှိနေသေးတာကြောင့်ဒေသခံတွေကတော့ကြေးရွာထဲပြန်မဝင်ရဲကြသေးဘူးလို့ဒေသခံတွေကပြောပါတယ်ကံဘလူးခရိုင်အတွင်းမှာစစ်ကောင်စီကစစ်ကြောင်းမပြတ်ဝင်ရောက်ပြီးတော့နေမြေရှင်းနေတာကြောင့်ဒေသခံတွေတောင်းတဲ့ချီထွက်ပြေးနေကြရတာပါစစ်ကောင်စီစစ်ကြောင်းဝင်ရောက်ချင်းထွက်ပြေးကြရတဲ့ဒေသခံတွေဟာစစ်ကြောင်းပြန်ထွက်တဲ့အခါကျေးရွာတွေထဲပြန်ဝင်ကြလိမ့်ရှိပေမဲ့ပြန်ဝင်လို့မရတဲ့ကျေးရွာတွေလည်းရှိပါသေးတယ်။ ကိုရောင်မိုတိုင်နယ်ချက်တင်းတိုင်နယ်ပင့်သာတိုင်နယ်နဲ့ထန်းကုန်းတိုင်နယ်ကကျေးရွာအများစုကဒေသခံတွေဟာပြစ်ခတ်တိုက်ခတ်မှုတွေကြောင့်နှစ်နယ်ချီပြီးတော့ရွာတွေပြောင်းမဝင်နိုင်ကြသေးပါဘူးကမ္ဘလူခရိုင်အတွင်းမှာဧပြီလကနေအခုချိန်ထိမကြာခဏတိုက်ပွဲတွေရှိနေတာဒေသောင်းကတိုက်ခိုက်တာစစ်ကြောင်းမပြတ်ဝင်ရောက်ပြီးနေပြည်ရှင်းတာတွေရှိနေတာကြောင့်စစ်ဘေးတိမ်းရှောင်သူတွေတနေ့တခြားပုံများလာနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ရှင်